Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်အောက်တိုဘာလ26ရက်တောက်ကြနေမြန်မာခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်လို့မီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆမ်မူရပါခင်ဗျာ။ဒီနေ့ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကျွန်တော်ကြော်ကြောသိမ်းပြပြမှာပါ။အမေရိကန်ကထင်ရှားသူတွေစီဖိုက်လုံးဘုံတွေပို့သူကိုပေါ်ထုတ်နိုင်မယ်လို့စုံစမ်းစစ်ဆေးသူတွေကအခိုင်အမာပြောပါတယ်။ဒီခိုင်ရေးကိုလူညိုရေးကောင်စီမှတင်ပြပြောဆိုဆွေးနွေးကြတဲ့ပေါ်တရုတ်နိုင်ငံကဝေဖန်ပြောဆိုပါတယ်။အခြေအနေတွေဘေးကင်းလုံခြုံမှုမရှိသေးဘဲနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်ဖို့မတွန်းနိုင်ဘူးလို့လူခွင့်ရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲဒီလိုသတင်းနဲ့ကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေထဲမှာဆိုရင်တော့ဂျပန်ဝန်ကြီးချုပ်အရှင်ဆုအာဘေဟာဝေချင်းမျိုးကိုပထမအဆုံးချိန်ဖြစ်ရောက်ရှိနေပြီဖြစ်ပါတယ်။
Specifically, we've expressed concern about the increased security challenges that accompany growing stockpiles.
အားလုံးပြည်ရင်ပြည်နှင်ငံကောင်းဆောင်လေးရွတ်ဆုံမှုမှာအရေးပါတယ်ဖြစ်တဲ့ကြောင်းကျုပ်နိုင်ငံကြီးဝန်ဆောင်နိုင်ပြောဆိုခွင့်ရှိသူကပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ကြရပါမယ်။အဲ့ဒါပြင်ရှင်းနေမှာကျင်းပဖို့ရှိတဲ့ Indonesia နိုင်ငံရဲ့ရွေးကောက်ပွဲမတိုင်ခင်သတင်းမှားတွေလောက်ကျန်သတင်းတွေဖြန့်ဖြူးနေတဲ့ပြဿနာတွေကြီးထွားလာနေတဲ့ဆိုတဲ့အကြောင်းသတင်းတော်ကငွေလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံထားရတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ကသူ့မှာအပြစ်ရှိတဲ့အကြောင်းတရားရုံးတော်မှာရှောက်လွှမ်းရှောက်ထားခဲ့တယ်ဆိုတဲ့အကြောင်းပါဝင်စိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့ပတ်စင်ကဏ္ဍတွေကိုလည်းထုတ်လင့်ပေးမှာပါအခုချိန်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောတင်းတဲ့ဒေါက်ဖင်မြို့တက်တို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပိုက်လုံးပုံးတွေပို့တဲ့သူဘယ်သူဆိုတာမကြခင်မှာဖော်ထုတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။လက်တွေကလည်းအပြင်းထန်ရှာဖွေနေကြပါတယ်။နယူးယောက်မြို့ရဲကော်မရှင်နာမင်းကြီး James O'Neill ကဒီလောက်ရကျူးလွန်သူတယောက်ဒါမှမဟုတ်အများကိုကျွန်တော်တို့ဖော်ထုတ်ဖမ်းဆီးပါမယ်လို့ကြာသပတေးနေ့တဲ့ပိုင်းကသတင်းတော့တွေကိုပြောပါတယ်။အခုချိန်ထိဖော်ထုတ်တားဆီးလိုက်နိုင်တဲ့များဖောက်ခွဲပစ္စည်းလို့တန်လျာရှိတဲ့အထုတွေအားလုံးကို Virginia ပြည်နယ် Quantico မြို့American Marine တပ်ခန်းတွေက FBI တပ်ခွဲကောင်ကိုပို့လိုက်ပြီးလို့ရဲမင်းကြီးဦးနူးကပြောပါတယ်။ဒီလိုလုံးရမျိုးဖြစ်လာတာဟာအမေရိကန်နိုင်ငံမှာဒေါသတင့်တဲ့နိုင်ငံရေးဝန်ကြီးမျိုးရှိနေတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်။အဲလိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကဖြစ်တင်ပြောဆိုပါတယ်။တန်နီးယားဖြစ်ပွဲအထုပ်တွေကိုလိမ့်မှုထားသူတွေထဲမှာသမ္မတဟောင်းဘရက်ဂိုဘားမာ၊ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်၊ရှေ့နေဂျိုးဟောင်းအဲရစ်ဟိုဒါ၊ဒီမိုကရက်တစ်အောက်လွှတ်တော်အမတ်2ဦး၊ CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်မြောက်ပြည်နယ်အချို့ရေမှုအန်ရူကူမုံနဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးရောဘတ်ဒနီရိုတို့ပါဝင်ပါတယ်။သူတို့အားလုံးဟာသမ္မတထရမ့်ကိုဝေဖန်ပြောဆိုထားသူတွေကြီးဖြစ်ကြပါတယ
်။တူရကီနိုင်ငံအစ္စတန်ဘုလ်ကဆော်ရီကောင်စီရုံးမှာဆော်ရီတရင်တော်ဂျမယ်ခါရှိုဂျီအသိုက်ခံရတဲ့ပတ်သက်ပြီးဆော်ရီဘီယန်ဆယ်မန်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်တပရင်းနီကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဆော်ရီအစိုးရတရင်ဌာနကပြောပါတယ်။ဒီတရင်တောက်တိုက်ခိုင်မှုမှာတာဝန်ရှိသူအလုံးကိုထိုက်တဲ့နဲ့ပြစ်ဒဏ်ရစေဖို့အတွက် sorry အစိုးရကလှုပ်ဆောင်မှာဖြစ်ကြောင်းဘရင်ဆာမန်ကရုရှားသမ္မတကိုဂရိပေးခဲ့တယ်လို့ပြောပါတယ်။ sorry အာနာရှင်အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်တဲ့စာရင်း Washington Post မှာရေးသားနေတဲ့ sorry တရင်တောက်ခါရှိုဂျီအသက်ခံရမှုနဲ့ပတ်သက်ပြီးကမ္ဘာတဝန်းကအမျက်ဒေါသတွေထွက်ခဲ့ကြပြီး sorry အာရေဗျကိုဝေဖန်ပြစ်တင်ခဲ့ကြတာဖြစ်ပါတယ်။ကာရှိုဂျီအမှုနဲ့ပတ်သက်ပြီးအခြေအနေတွေကိုဆော်ရီဘီယန်ဆာမန်နဲ့ရုရှားသမ္မတပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ခြင်းမှာပြောကြားခဲ့ကြောင်းရုရှားအစိုးရဂျက်တဘရင်းကြီးကြေညာချက်မှာဖော်ပြပါတယ်။ကောင်းဆောင်နှုတ်ကစီးရီးယားဆိုင်ရာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဆိုရင်ကဏ္ဍမှာဆော်ရီအာရေဗျနဲ့ရုရှားတို့ကြားအပြန်အလှန်ပူးပေါင်းဆောင်ရည်ဆိုင်ရာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ဆော်ရီဘီယန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုဆော်ရီအာရေဗျနိုင်ငံကိုလာရောက်လဲပတ်ဖို့အတွက်ဖိတ်ခေါ်ခဲ့ကြောင်းလည်းရုရှားအစိုးရကြေညာချက်မှာဖော်ပြထားပါတယ်။
အမေရိကန်တောင်ဘက်နယ်စပ်ကိုတပ်ဖွဲ့ရဘောများစွာဆီလွတ်ဖို့ပန်ဒဂွန်ဌာနချုပ်ကစဉ်းစားနေပါတယ်။ဗဟိုအမေရိကန်နိုင်ငံတွေကရွှေပြောင်းဝင်ရောက်သူလူဒန်းကြီးအမေရိကန်နိုင်ငံတွေကိုဝင်မလာနိုင်အောင်တားဆီးဖို့စစ်တပ်ကိုတုံ့ပြန်တုံးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပြီးတဲ့နောက်ပန်ဒဂွန်ကတပ်ဖွဲ့လူရေးကိစ္စစဉ်းစားလာတာဖြစ်ပါတယ်။နယ်စပ်လူမျိုးရေးတပ်ဖွဲ့တွေကိုထောက်ကူပြုဖို့အတွက်တပ်ဖွဲ့တွေလှုပ်ပေးဖို့အမိမြေလူမျိုးရေးဌာနရဲ့ပန်ကြားချက်ကိုပန်ဒဂွန်စစ်ဌာနချုပ်ကလက်ခံရရှိထားတယ်လို့အမေရိကန်တာဝန်ရှိသူတူက VOE ကိုအတည်ပြုပြောဆိုပါတယ်။တဖွဲ့ဝင်ရှိတဲ့ဘယ်လောက်ဆိုတော့ပန်ကြားချက်ထဲမှာမပါဘူးလို့အမြင်ဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ ဘာကြောင့်လဲဆိုတော့လိုအပ်တဲ့လုပ်ငန်းကိုအထောက်အကူပြုနိုင်ဖို့လူရည်ရွယ်ဘယ်လောက်လိုလဲဆိုတဲ့အပေါ်မှာခြေခံပြီးတပ်ဖွဲ့ဝင်ဘယ်လောက်လွတ်မယ်ဆိုတာကိုပန်တကုံကဆုံးဖြတ်တာကြောင့်လို့ပြောပါတယ်။အဲဒီနိုင်ငံတောင်ဘက်နယ်စပ်ကိုနိုင်ငံတော်ကာကွယ်ရေးအရှင်တပ်ဖွဲ့ဝင်2000ကျော်လွှတ်ထားပြီးပါပြီ။အမေရိကန်နဲ့အနီးဆုံးနယ်စပ်ကနေမိုင်း1000လီပတ်အကွာမှာကျောင်းနေတဲ့ဖြည့်ပြောင်းဝင်ရောက်သူလူတန်းကြီးနဲ့ပတ်သက်လို့သမ္မတထရမ်ကနိုင်ငံအရေးပေါ်အခြေအနေတခုအဖြစ်ပြောဆိုပါတယ်။
ရုရှားနိုင်ငံကကမ္ဘာမှာဘယ်နေရာမှာမှမရှိနိုင်တဲ့လက်နက်တွေကိုတီထွင်ဖန်တီးမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကရုရှားနဲ့ချုပ်ဆိုထားတဲ့တာလတ်ပြနျူကလ িয়ার လက်နက်စာချုပ်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်ခဲ့ပြီးမကြာခင်မှာပဲအခုလိုပြောကြားလိုက်တာပါ။ကျတဲ့ပရင်းကစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိတွေနဲ့စီဝေးမှာသမ္မတပူတင်ကရုရှားအနေနဲ့ဘယ်သူ့ကိုမှချိမ့်ချောက်တာမျိုးလုပ်မှာမဟုတ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးရုရှားဘက်ကစောင့်ထိုင်ရမယ့်တာဝန်ဝတ္တရားတွေကိုခိုင်ခိုင်မာမာစောက်ကင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ကြုံလာရနိုင်တဲ့ချိမ့်ချောက်မှုတွေရဲ့ရန်ကနေကောက်ကွယ်ဖို့အတွက်ရုရှားရဲ့လက်ရှိလက်နက်တွေခင့်မိလာအောင်လုပ်မယ်လို့လည်းပြောပါတယ်။စီးခင်နောက်ပိုင်းနေတိုးစစ်မဟာမိတ်ဖွဲ့အကြီးဆုံးစီးလက်ကျင်မှုဖြစ်တဲ့နေတိုးမဟာမိတ်တပ်သား9000ပါဝင်တဲ့စီးလက်ကျင်မှုကိုနော်ဝေးမှာစတင်ကျင်းပခဲ့ခြင်းနဲ့တရက်ထဲမှာပဲရုရှားသမ္မတကအခုလိုပြောတာပါရုရှားနဲ့ဥရောပနိုင်ငံတွေကြားနေဆက်ဒေသတွေမှာရုရှားကစစ်တပ်တွေတုံးမြင့်ချထားခဲ့ခြင်းကစပြီးနေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ရုရှားတို့ကြားဆက်ဆံရေးတင်းမာလာစေတာဖြစ်ပြီးဒီနိုင်ငံတွေကသူတို့စီမှာရုရှားကယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေမှာလို့ဝင်ရောက်ကျူးကျော်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်
view American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချိန်လိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီချိန်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ရိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတ
ယ်။ဒီ위ကနေတောက်ကြမနေ့ဖက်တဲ့တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာကြတဲ့နဲ့ပတ်သက်ပြီးနိုင်ငံတော်ရဲ့ပြောဆိုလို့ဆောင်ချက်တွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနှိမ့်တိုင်းဆောင်ရွက်မှုတွေကိုထောက်ကူပြုတဲ့နည်းလမ်းမျိုးနဲ့သာဖြစ်တဲ့လို့ကရုဏာငင်ကြားဌာနပြောခွင့်ရကပြောပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကိစ္စဆွေးနွေးတဲ့အပေါ်ဝေဖန်လိုက်ပါတယ်။
中方一贯主张国际社会在诺开邦问题上呢应该发挥建设性的作用。采取
人家给萨马那个大英文里面比如说上台看看那个你把问题比第六年的路上在阿龙哈မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့နဲ့ဆိုတာဒီဥနိုင်ငံကအမြဲပြောလာတာပါဒါအပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာမတင်လျော်ပါဘူးလူခွင့်ရေးဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလေလူမျိုးရေးကောင်စီရဲ့လှုပ်ထုံးလှုပ်နှီးနဲ့မကိုက်ညီပါဘူးဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဆက်ဆက်ပြောဆိုတဲ့လုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေပြီးဒီကိစ္စပေါ်တင့်လျော်တဲ့ဖြေရှင်းမှုတစ်ခုရာရေးလုပ်ငန်းစဉ်ကိုထိခိုက်စေပါတယ်။ဒီကိစ္စပေါ်မှာလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီမှုရတဲ့အခြေအနေအခုထိမရောက်သေးပါဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ Ranger ဒုက္ခသည်တွေဌာနပြန်လည်အစီအစဉ်မှာအထောက်ကူပေးနိုင်မှုအတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံတည်းနိုဝင်ဘာလမှာတွားရောက်ဆွေးနွေးမယ်လို့အာဆီယံအဖွဲ့ပြောကြားချက်နဲ့ပတ်သက်ပြီးဒုက္ခသည်တွေကိုဌာနပြန်ပြီးပို့ဖို့အတွက်အချိန်မတန်သေးတာကြောင့်စိုးရင်ပူပန်ကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောကြားလိုက်ပါတယ် APHR ဥက္ကဋ္ဌဖြစ်တဲ့မလေးရှားမှာ Charles Santiago ကကြက်တပင်းနေမှာပြောကြားလိုက်တာဖြစ်ပြီး Ranger အတိုင်းဝိုင်းဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေစစ်စုနဲ့ချီခန်းစားလာရကြောင်းနဲ့အခုသူတို့တွေနေရရင်ဂုံတိတ်ခါရှိရှိပြန်နိုင်မဲ့အခြေအနေမရှိသေးတာသိတာနေတယ်လို့ပြောပါတယ်
။မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်းတွင်းနေဆက်ကိုဖြတ်ပြီးအပြန်အလှန်သွားလာခွင့်ဆိုင်ရာသဘောတူညီချက်တရက်ကိုဩဂုတ်လ10ရက်နေ့မှာလက်မှတ်ရေးထိုးပြီးကြတဲ့အခါဆိုရင်အိန္ဒိယနိုင်ငံဘက်ကမှစေတောကူတဲ့မြန်မာနိုင်ငံသားအခြေအတွက်ပုံများလာတယ်လို့အိန္ဒိယ The Hindu Business Line Online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။စကိုင်းတိုင်းတမူးမြို့နယ်နေဆက်အိန္ဒိယဘက်ကမိုရီမြို့ကနေတဆင့် Infall မြို့ကရှီဂျားစီုံထိသွားပြီးနှလုံးခွက်စိတ်ကူတာရာကြောက်ကပ်အသည်းနဲ့မျက်ကြည်လွာအစာထုတ်ကူတာသူလူနာအယောက်20အပါဝင်မြန်မာနိုင်ငံသားလူနာ130နီးပါးဆေးသွားကူကြတယ်လို့တရင်ကဆိုပါတယ်။အော်တိုဘာလ18ရက်နေ့ထိဆိုရင်မနီပူပြည်နယ်ကိုဝင်ရောက်တဲ့မြန်မာနိုင်ငံသားအရေအတွက်ခန့်မှန်းကြေး925ယောက်ရှိပြီးအများစုဟာဆေးကူတာဝင်ဗီဇာနဲ့လာကြတာလို့အိန္ဒိယနယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမနီပူပြည်နယ်ဟာအိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ကင်ပုံကန်တဲ့အဖွဲ့အများပြားရှိတဲ့ဒေသဖြစ်တာကြောင့်မိုရီနဲ့အင်ဖာကြားမှာနယ်စပ်စစ်ဆေးရေးဂိတ်3ခုထဲမှနေချထားပြီးဝင်ရောက်လာသူတွေကိုအိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။အဲဒီဂိတ်တွေမှာရှာဖွေစစ်ဆေးတဲ့အစ်စ်နှင့်ပစ္စည်းကိရိယာတွေရှိတာကြောင့်အများဆုံး3နှစ်နီးကခန္ဓာကိုယ်ကိုလက်နဲ့ရှာဖွေတဲ့နီးပါ။အဲဒီနေရာမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေဟာ မြန်မာနိုင်ငံကဧည့်သည်တွေကိုမပွင့်မညာပြုမှုဆက်ဆံတယ်လို့မြန်မာဘက်ကဆွဆွဲပြောဆိုထားတာရှိပါတယ
်။အစိုးရအနေနဲ့လိင်လူချစ်သူတွေနဲ့သူတို့ရဲ့အတိုင်းဝန်းကိုအကာအကွယ်ပေးတဲ့မူဝါဒတွေနဲ့ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းချဖို့အတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Victor Madrigal von Noska 83 ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ်။အထွေထွေညီလာခံရဲ့လူခွင့်ရေးဆိုင်ရာကော်မတီကိုအစဉ်ခံစားတင်သွင်းချိန်မှာအခုလိုပြောကြားခဲ့တာဖြစ်ပြီးနိုင်ငံတွင်းနေတဲ့လိင်လူချစ်သူတွေပေါ်မှာခွဲခြားဆက်ဆံမှုတွေပေါက်ပျောက်စေဖို့အတွက်ဆေးပညာဆိုင်ရာအခြေအနေရဲ့လိင်ခွဲခြားတတ်မှတ်မှုပုံစံတွေတတ်မှတ်ဖို့ပါတိုက်တွန်းခဲ့ပါတယ်။လိင်လူချစ်သူတွေဟာအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေခံစားနေကြတာမို့သူတို့ကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကချက်တပရိနေမှာသတင်းတောက်တွေကိုပြောပါတယ်။လိင်ကပြောင်းထားသူတွေအရေးကိုအထူးကိုယ်စားလှယ်ကဦးစားပေးဆွေးနွေးခဲ့တာဖြစ်ပြီးသူတို့တွေဟာမွေးစဉ်ကတတ်မှတ်ချက်နဲ့ကွဲပြားနေတာမို့တရားဥပဒေအရပြောင်းလဲတတ်မှတ်ခွင့်မရတာမို့အခက်အခဲတွေကြုံနေကြတယ်လို့ပြောပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတက်ဆက်တော်မှာမို့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြပါမယ်။တရုတ်နိုင်ငံဟာဂျပန်ရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးတော့တရုတ်သမ္မတရှီချင်းဖင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာနိုင်ငံတကာအခမ်းအနားတွေရဲ့ပြင်ပမှာတရားတွေ့ဆုံတာတွေရှိခဲ့ပေမဲ့နှစ်ဦးတည်းထိပ်တီးဆွေးနွေးပွဲကျင်းပဖို့ဂျပန်ဝန်ကြီးချုပ်အနေနဲ့တရုတ်နိုင်ငံကိုတခါမှသွားခဲ့ဘူးခြင်းမရှိသေးပါဘူး။ဂျပန်တရုတ်ညဉ့်ညံရေးနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ရေးထိုးတဲ့နှစ်40ပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဘေကျင်းမြို့ကိုဂျာတာပရင်းနေမှာရောက်ရှိသွားတဲ့အချိန်မှာတော့ဒီအခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။လွန်ခဲ့တဲ့6နှစ်ကဝန်ကြီးချုပ်ရာထူးကိုလက်ခံရယူပြီးတဲ့နောက်ဒါဟာမစ္စတာအာဘေအနေနဲ့တရုတ်နိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခြင်းဖြစ်ပါတယ်။ကောင်းဆောင်နှုတ်တွေ့ဆုံကြတဲ့အခါအရှိတရုတ်ပင်လယ်ပြင်လုံခြုံရေးကိစ္စနဲ့မြောက်ကိုရီးယားအရေးတွေပါဝင်မှာဖြစ်ပေမဲ့ဝန်ကြီးချုပ်အာဘေရဲ့တောင်းရကြခီးစဉ်အတွင်းအဓိကထားဆွေးနွေးမဲ့ကိစ္စဟာစီးပွားရေးပဲဖြစ်ပါတယ်။ဝန်ကြီးချုပ်အာဘေဟာဂျာတာပရင်းနေကတရုတ်ဝန်ကြီးချုပ်လီခေချန်နဲ့တွေ့ဆုံဆွေးနွေးပြီးဂျပန်တရုတ်ငြိမ်းချမ်းရေးနဲ့ချစ်ကြည်စာချုပ်လက်မှတ်ရေးထိုးတဲ့နှစ်40ပြည့်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တောက်ကြနေမှာတော့သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်တာကြောင့်ဒါဟာ2012ခုနှစ်နောက်ပိုင်းတရုတ်နဲ့ဂျပန်ကြားပထမဆုံးအကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီ၃ရက်ကြာထိပ်သီးဆွေးနွေးပွဲကနေအနာဂတ်ဆွေးနွေးပွဲအတွက်အခြေခံလုပ်ငန်းစဉ်တွေချမှတ်နိုင်ပြီးသမရရှိလဲဂျပန်နိုင်ငံကိုတွားရောက်လက်ပတ်ရေးအတွက်ဖြစ်လာနိုင်ခြေရှိတယ်လို့အစိုးရအရာရှိတွေနဲ့သုတေသီတွေကခန့်မှန်းပြောဆိုနေကြပါတယ်။သူတရုတ်နိုင်ငံကိုမထွက်ခွာခင်တရက်အလိုဗုဒ္ဓဟူးနေ့ကလွတ်တော်မှာအစိုးရမူဝါဒရေးရာနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပြောဆိုတာမှလည်းတန်တမာရင်းနဲ့ဆိုင်တဲ့အပြန်အလှန်ဆောင်ရွက်မှုတွေကိုမဆုံးမနစ်ကြိုးစားတော့မှဖြစ်တယ်လို့နိုင်ငံဆက်ဆံရေးမှာလည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုကနေအားကစားဘက်မှပူးပေါင်းဆောင်ရွက်တာတွေအထိအလွှာဆုံးမှပူးပေါင်းဆောင်ရွက်နိုင်ဖို့ကြိုးစားသွားမယ်အကြောင်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ကျုပ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်ကတော့ဒီ CEO ပဲဟာအရေးပါကြောင်းနဲ့နိုင်ငံအကြဆက်ဆံရေးအစ်စ်ကိုဖန်တီးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ women 希望双方呢能够在这样的重要的时间节点能够请前起后能够再次的
ကျမတို့ဟာမိတ်ဆွေနိုင်ငံတွေဖြစ်တယ်။တိုင်ဘက်နိုင်ငံတွေမဟုတ်ဘူး။ပြီးတော့ကျမတို့ချင်းချင်းကြားအပြန်အလှန်နားလည်မှုရှိတယ်ဆိုတာကိုအတိပြုပြီးစိန်ခေါ်မှုတွေအစားပေါ်ထွက်လာမယ့်အခွင့်အရေးတွေကိုအသုံးချကြရမှာပါ။ဒါကြောင့်ကျမတို့ရဲ့ဆက်ဆံရေးကိုဒီထက်ပိုမိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်ပါမယ်။တစ်ချိန်တည်းမှာပဲနှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကဏ္ဍစုံမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားကြမှာပါ။
အရှိတရုတ်ပင်လယ်ပြင်အတွင်းဂျပန်တို့ကဆန်ကာကုလို့ခေါ်ပြီးတရုတ်တို့ကဒေါယူလို့ခေါ်တဲ့ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေနဲ့သမ္မတရှီတို့အကြားသဘောထားကွဲပြားစွာရည်တည်ကြဖို့သဘောတူကြလိမ့်မယ်လို့မျှော်လင့်ကြောင်း East West Institute ကအကြီးတန်းသုတေသီဂျိုနာသန်ဘတ်ရှာယာမီလာကပြောပါတယ်တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကအကြီးတန်းသုတေသီ Grant Newsham ကလည်းထိပ်သီးဆူအဝဲကနေအရှိတရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုတွေကိစ္စအတွက်တိကျတဲ့ဆုံးဖြတ်ချက်တစ်စုံတရာထွက်လာလိမ့်မယ်လို့မမျှော်လင့်ကြောင်းပြောပါတယ်။တစ်ဖက်မှာလည်းမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုတရုတ်နိုင်ငံဘက်ကလိုက်နာခြင်းမရှိတဲ့ကိစ္စဟာဂျပန်တို့ကစိုးရိမ်စရာဖြစ်နေကြောင်း East West Institute ကအကြီးတန်းသုတေသီဂျိုနာသန်ဘတ်ရှာယာမီလာကပြောပါတယ
်။ I think Japan is still focused now also on the US and South Korea and seeing what Trump administration how it's approaching
ဂျပန်ဟာအမေရိကန်နဲ့တောင်ကိုရီးယားဘက်ကိုတိတ်အာရုံစိုက်လွှင့်နေတယ်ပြီးတော့သမ္မတထမအစိုးရကဒီကိစ္စကိုဘယ်လိုပုံစံနဲ့ချဉ်ကပ်ဆောင်ရွက်နေလဲဆိုတာကိုလည်းအလေးပေးလို့နေတယ်လို့ကျွန်တော်ထင်တယ်။နောက်ပြီးတော့မြောက်ကိုရီးယားဘက်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပေးတာနဲ့တချို့ပိတ်ဆို့မှုတွေကို short ချပေးနေတဲ့ပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်မှုတွေရှိနေပုံရတယ်။
တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမတ်စီမံကိန်းလို့ခေါ်ကြတဲ့ one belt one road shawon de khu lan chang de khu siman gain ipo wunji chou abe ga belo tabo da ma che pe mle so da ga le sai win za so sao chi tin ne kaisa phit chang mila ga pyo ba le khit tit pola ma siman gain apin bana yi san ya kaisa ri ne patat lo na nai gan a cha american dollar 25 billion go a yin go a to de myo ne pe bi a to go Chingwe to Mune Bede, currency swap snake account, poor ye case I will lay, count on the Usunijabo Shidello, Tokyo Mute Chase, Mahabu Alila Itanaga, Achina to the Grab Mushang up Yobare, Tabime, Diamne Dia, Sitchina Yung Lau, Twisung, Leswen no set line in Agaluello, the Cha Kaimara Sunga Chetti, China Lim Hello Tunin, Mamion Linjau, Nusham up Yobare.
It'll lead to this sort of a superficial. Sort of shaking
hands in this vague sense that
they kind of agree.
ကိုယ်စားဝန်ထမ်းတွေပြောပြသွားတာဖြစ်ပါတယ်အခုတော့အင်ဒိုနီးရှားနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအင်ဒိုနီးရှားနိုင်ငံမှာ2019ခုနှစ်ကျရင်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကိုတိုင်ရင်သတင်းတူသတင်းမှာလောက်ကျန်သတင်းတွေဖြန့်ဖြူးတဲ့ပြဿနာတွေကြီးထွားလာနေပါတယ်သတင်းမီဒီယာသမားတွေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေကဒီအခြေအနေကိုစူးစမ်းပြီးတော့တိုက်ဖြတ်နေကြပေမဲ့လည်
အသက်ငယ်ရွယ်ပြီးတော့မိုဘိုင်းဖုန်းတွေကိုအဓိကသုံးစွဲကြသူတွေဖြစ်နေတဲ့ပြင်ဒီဂျစ်တယ်နည်းပညာပိုင်းအသိဗဟုသုတနိုင်ပါကြတဲ့အင်ဒိုနီးရှားနိုင်ငံဟာလောကျန်သတင်းတွေနဲ့သတင်းတူတွေပြန့်နှံ့ဖို့တိတ်လွယ်ကူတဲ့အခြေအနေမှာရောက်နေတာပါသတင်းတူတွေကိုတိုက်ဖြတ်ဖို့အစိုးရနဲ့သတင်းမီဒီယာတွေကကြိုးစားကြပေမဲ့လည်းလောကျန်သတင်းအများစုဟာဆိုရှယ်မီဒီယာတွေနဲ့ WhatsApp Mobile Application တွေမှာအများဆုံးပြန့်နှံ့နေတာပါဒါကြောင့်2019 AB လမှာလို့ဖို့ရှိတဲ့ရွေးကောက်ပွဲတွေမတိုင်ခင်ပြဿနာပိုးပြီးဆိုးရွားလာမှာကိုလူအများကစိုးရိမ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဩစတြေးလျမျိုးသားတက္ကသိုလ်အာဆာနဲ့ပစိဖိတ်ရေးရာကောလိဂါမီဒီယာဘာသာရပ်ကတိက Ross Tapsell ကအခုလိုတုံ့တက်ပါတယ
်။ Indonesia's media landscape is quite diverse and there is enormous press freedom.
Indonesia နိုင်ငံရဲ့မီဒီယာအနေအထားကအတော်လေးအမျိုးစုံနေပြီးဒေသရင်းတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်သတင်းလို့လောက်ခွင့်ကြီးမားပါတယ်ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့အခြေအဆက်ရှိတဲ့သတင်းမီဒီယာပိုင်ရှင်တွေကအဲ့ဒီအခြေအနေကိုအတုံးချလွန်မိုးပြီးတော့ပါတီဆွဲပါတဲ့နိုင်ငံရေးသတင်းတွေဖြန့်တာပိုတိုးလာနေပါတယ
်အမေရိကန်ကွန်နက်တီကက်ပြည်နယ်ဗဟိုတက္ကသိုလ်က2016ခုနှစ်မှာကောက်ယူတဲ့ကမ္ဘာလုံးဆိုင်ရာစာတမ်းမြောက်မှုနဲ့စာတမ်းမြောက်သူအမှုအကျင့်လေ့လာချက်စစ်တမ်းမှာနိုင်ငံပေါင်း62နိုင်ငံပါဝင်ပြီးအင်ဒိုနီးရှားကိုအဆင့်60သတ်မှတ်ထားပါတယ်အင်ဒိုနီးရှားလူမှုဝန်ဝန်ကြားမှာစာတမ်းမြောက်မှုနှုန်းတိတ်ကိုနှိမ်ကျနေတယ်လို့အင်ဒိုနီးရှားလွတ်လပ်သောသတင်းတော်များမှာမိအဖွဲ့ AGR ရဲ့အတွင်မှုချုပ် Revolusi Visa ကပြောပါတယ
်။ Literacy မှာကတော့အများကြီးတန်ခ
ါတယ်။ဟုတ်ကဲ့သတင်းတွေကလူမှုကိုအကွဲအကွဲအပြားပြားဖြစ်အောင်လုပ်ပလိုက်တဲ့ပုံရှိပါတယ်။သတင်းရဲ့တကယ့်အစ်စ်မှန်သဘာဝကိုလူမှုနားလည်သဘောပေါက်လာအောင်ပညာပေးဖို့ဟာပိုပိုပြီးတော့အရေးကြီးလောက်ရမယ့်ကိစ္စဖြစ်လာပါတယ်
။ကျောင်းတွေမှာ Digital အသိတုဒ္ဒဆိုင်ရာသင်ကန်းစာတွေကိုရှော့ချပစ်ပြီးဘာသာရေးနဲ့အမျိုးသားရေးဝါဒလိလာမှုတွေကိုပိုပြီးဦးစားပေးလာတာဟာစိုးရိမ်စရာဖြစ်တယ်လို့ကတိကဒက်ပဆယ်ကထောက်ပြပါတယ
် Because you do have millions of Indonesians who are only just signing up to the internet
။အဲဒါလည်းဆိုတော့အခုမှအင်တာနက်ကိုစတင်ကြတဲ့အင်ဒိုနီးရှားနိုင်ငံသားတန်ပေါင်းများစွာရှိပါတယ်။ရေဘူအဖြစ်ဆိုရင်သတင်းအတုအယောင်တွေနဲ့အဓိကရတဲ့အမြင်တွေကိုသူများတွေကိုအလွယ်တကူပဲတဆင့်ပြန်ပြောတတ်သူတွေဟာအသက်ကြီးတဲ့အင်ဒိုနီးရှားနိုင်ငံသားတွေဖြစ်ကြပါတယ်
ဒီကိစ္စကိုအစိုးရကလည်းအထူးအလေးနဲ့ထားပြီးကြံပြွနေပါတယ်။သတင်းအတုအယောင်တွေကြောင်းလောက်ကျန်သတင်းတွေကိုဘယ်လိုနှိမ်နှင်းမယ်ဆိုတဲ့အကြောင်းတွေကို website အသစ် stophoax.id မှာသတင်းပတ်စင်တိုင်းရှင်းလင်းတင်ဆက်သွားမယ်လို့အင်ဒိုနီးရှားဆက်သွယ်ရေးဌာနကစက်တင်ဘာလမှာကြေညာထားပါတယ်။ဒါပေမဲ့လည်းတာဝန်ရှိသူတွေဟာလက်ရှိအကြီးအကဲရဲ့ညွှန်ကြားချက်တွေကိုလိုက်နာဆောင်ရွက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့အချိန်မျိုးမှာအစိုးရကဝင်ရောက်လှုပ်ဆောင်တာရဲ့ထိရောက်မှုကအကန့်အသတ်ရှိတယ်လို့အင်ဒိုနီးရှားလောက်ကျန်ပြောဆိုမှုတိုက်ဖြတ်ရေးအဖွဲ့မာဖင်ဒိုးရဲ့ဥက္ကဋ္ဌအန်နီတာဝါဟစ်ကပြောပါတယ်
Jadi setiap kali ada hoax yang ditangkap oleh pemerintah dan kemudian
itu yang lakukan dengan kuku soya kami lain dah mah, era aku pun cah lain dah, dah mampu eri dengan tenek kanggu pergi lain dah mew, lalu lain dah bawa eri mah andi yang kasih ni bawa, soya hari juga kau buat mah, dah kan aku ada tek dua orang lalu ni dek subi sentara kuat he, windua balik me.
Lakukan dengan uye Andre belau jire sura. Sulawesi Jun lebay palumyo ma, majadi ngan luka dware, ngaliyene tsunami ji lain dan cuniare kalama, putin sa dua bare. Biran de didarie dwe nausong cinyuri gu, tiyawen tubian biniret cinyam abe, nauta ngaliyene ji luka me sura drinui, mirang pokuere pung hongu ne, lujan drin cinyari jau, lulu jama thailand jap cijayare dwe, tabawa biran dre siman kanggoi tanani ne, didren mari gu, tiyan bi cipcayare luku le, ma cimani luka jaya bare kmiya.
ဒါကတော့အင်ဒိုနီးရှားမှာရွေးကောက်ပွဲမတိုင်ခင်မှာလောက်ကြံသတင်းတွေသတင်းသူတွေပြန့်နှံ့နေတဲ့အကြောင်းသတင်းတော်ကိုကိုကျော်ကျော်ကြီးပြောပြသွားတာဖြစ်ပါတယ်။အင်ဒိုနီးရှားပြည်တော်မလေးရှားနိုင်ငံဘက်ကအခြေအနေဆက်ပါမယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇတ်နဲ့ဘန်နာအီဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်ဟောင်းတို့နှစ်ဦးကိုပြည်သူ့ဘာသာမလေးရှားရင်းကွင်ငွေ
6.64 billion ဆိုတာကအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်1.6 billion ဒေါ်လာလောက်နဲ့ညီမျှတာပါပြည်သူပိုင်နဲ့ဒီငွေပမာဏကိုလွဲသုံးစားလုပ်တယ်ဆိုပြီးတော့မနေ့တုန်းကမလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူးမှာရှိတဲ့တရားရုံးတစ်ခုကနေဝန်ကြီးချုပ်ဟောင်းနာဂျစ်ဖရဇတ်နဲ့သူဝန်ကြီးချုပ်လောက်ခဲ့တုန်းကမလေးရှားဘန်နိုင်းဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်လောက်ခဲ့သူမိုဟာမက်အာရ် NMDB ကငွေကြေးလွှဲသုံးစားမှုပြဿနာတွေနဲ့ဆက်စပ်ပြီးလဲဆွဲချက်32ခုတင်ထားတာကိုခံရသူပါ။အဲ့ဒီဆွဲချက်တွေထဲမှာအကျင့်ပြတ်ခြားစားမှုငွေမဲကိုငွေပြူလုပ်မှုနဲ့ယုံကြည်အနံ့မှုကိုဖောက်ပြက်မှုတွေလည်းပါဝင်ပါတယ်။မနေ့တုန်းကလည်းဆွဲချက်အသစ်6ခုသူ့ကိုထပ်တင်ခဲ့တာကြောင့်စုစုပေါင်းသူ့အပေါ်ဆွဲချက်တင်ထားတာ38ခုရှိသွားပါပြီ။ဒါပေမဲ့လည်းဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူတာဝန်ယူခဲ့စဉ်ကာလတုန်းကလုပ်ခဲ့တာတွေဟာနိုင်ငံအကျိုးအတွက်လုပ်ခဲ့တာပါလို့မနေ့ကတရားဝင်ပြင်ပမှာသတင်းတောက်တွေကိုပြောခဲ့ပါတယ
် My conscience is clear that the decisions taken
ကျွန်တော်အာဏာယူထားခြင်းကာလအတွင်းဆုံးဖြတ်ချက်တွေချပြီးလှုပ်ဆောင်ခဲ့တာတွေကနိုင်ငံအကျိုးအတွက်ဖြစ်တာကြောင့်ကျွန်တော်လက်ပြတ်တ်ပါတယ်တရားဝင်ရဲ့ဆွတ်ဆွတ်ချက်ထဲမှာကျွန်တော်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးကိုကျိုးအတွက်အသုံးချတာမျိုးအများထုတ်တာမျိုးတွေလုပ်တဲဆိုတဲ့ညှဉ်းညွှန်းချက်မျိုးဒါမှမဟုတ်ဆွတ်ဆွတ်ချက်မျိုးတွေမပါဝင်ပါဘူ
းဝန်ကြီးချုပ်ဟောင်းနဂျစ်နဲ့ဗန်နာရေးတွင်းမှုချုပ်ဟောင်းမိုဟာမက်အဗ်ဒူလာတို့နှစ်ဦးစလုံးကတော့2016ခုဒီဇင်ဘာကနေ2019ခုဒီဇင်ဘာလအတွင်းနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရမုံငွေဖွဲ့ကငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုပြီးတော့ဆွဆွဲထားတယ်နဲ့ပတ်သက်ပြီးသူတို့မှအပြစ်မရှိကြောင်းတရားရုံးကိုရှောက်ထားခဲ့ကြပါတယ်။တရားရုံးရဲ့ဆွဲဆိုချက်ထဲမှာတော့အလွဲသုံးစားလုပ်ခဲ့တဲ့ငွေကြေးတွေထဲမှာအစိုးရကနေစင်းသားတွေကိုထောက်ပံ့မဲ့ငွေတွေရဲ့လေးစိတ်စီမံခန့်ခွဲရေးအတွက်ချထားတဲ့ငွေတွေလည်းတစ်စိတ်တစ်ပိုင်းအပြည့်ပါဝင်တယ်လို့ဆိုပါတယ်။အသေးစိတ်ကိုတော့မဖော်ပြပါဘူး။အခုဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းနာဂျီရဲ့ငွေကြေးအရှုပ်ဇလန်းဟာမလေးရှားနိုင်ငံတမိုင်းမှာငွေကြေးတန်ဖိုးအကြီးမားဆုံးကိစ္စဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားရေးဝန်ကြီးဌာနရဲ့ဆွဆွဲချက်အရဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့အပေါင်းပါတွေဟာ 1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ကနေဒေါ်လာ 4.5 ဘီလီယံခိုးယူခဲ့တယ်လို့ဆိုပါတယ်။အဲ့ဒီငွေတွေကဒေါ်လာ10သန်းကိုဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ကိုပိုင်ဗန်ဆင်းတဲ့ကိုတရားမဝင်နည်းနဲ့လွှဲပြောင်းခဲ့တယ်ဆိုပြီးလဲဆွဆွဲထားတာပါ။1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ကငွေကြေးအရှုပ်ထွေးကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ဇနီးရိုစမာမန်ဆော်လဲပါဝင်ညှိဆွနေပါတယ်။သူကလည်းအခုလဇာမိုင်းတုန်းကအခွန်ရှောင်မှုငွေမဲကနေပြီးတော့ငွေပြူလုပ်မှုတွေပါဝင်ဆွဲချက်12ခုတင်ထားတာပါ။သူကလည်းသူ့မှာအပြစ်မရှိကြောင်းတရားရုံးကိုလျှောက်ထားပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့ဇနီးတွေတို့ဟာမလေးရှားနိုင်ငံအတွင်းကနေထွက်ခွာခွင့်လဲပိတ်ပင်ခံထားကြရတာပါ။ဝန်ကြီးချုပ်ဟောင်းနာဂျစ်ကိုတင်လိုက်တဲ့ဆွဲချက်အစ်စ်တွေရတကယ်လို့သူ့မှာအပြစ်ရှိကြောင်းထင်ရှားရင်ထောင်ဒဏ်အနှစ်20အထိကြာခံရနိုင်ပါတယ်။သူ့ကိုတင်ထားသမျှဆွဲချက်တွေအကုန်လုံးပေါင်းလို့အလုံးမှာအပြစ်ရှိတယ်ဆိုရင်တော့သူဟာထောင်ဒဏ်အနှစ်200ကျော်နဲ့ငွေဒဏ်လည်းအမြောက်များကြာခံရပါလိမ့်မယ်။ဒီဆွဲဆိုချက်တွေအလုံးကိုစပြီးတော့ခုံရုံးတင်စစ်ဆေးမှာကတော့လာမယ့်နှစ်2019ခုနှစ်ဖေဖော်ဝါရီလထဲမှာဖြစ်ပါတယ
်။ဒါကတော့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့ငွေကြေးရှုပ်တော်ပုံနဲ့ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးမှာရှောက်ထားခဲ့တဲ့အကြောင်းတွေကိုကိုကျော်အောင်လင်းကပြောပြခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားပြီးတော့ အိန္ဒိယနိုင်ငံရဲ့အခြေအနေကိုဆက်ပါမယ်။အိန္ဒိယနိုင်ငံတောင်ပိုင်းကရက်ပြည်နယ်ကဟိန္ဒူဖျားเจ้าတွေကိုအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်ထားချက်ကိုတရားရုံးချုပ်ကပယ်ဖျက်ပေးလိုက်တဲ့ပေါ်ကြားမှခွဲခြားမှုဆိုင်ရာတရားစီရင်မှုနဲ့မှတ်ကျောက်တင်ရမယ့်အောင်မြင်မှုကြီးလို့ဆိုပြီးတော့ကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းကိုးကွယ်သူတွေနဲ့ဟိန္ဒူအဖွဲ့တွေကဖျားเจ้าတစ်ဝိုက်ကိုပိတ်ပြီးတော့အမျိုးသမီးတွေဝင်ရောက်မှုကိုတားမြစ်ထားတာကြောင့်ရှေးရိုးဆွဲလူမှုအတိုင်းဝိုင်းအတွင်းအပြောင်းလဲကြီးပေါ်ဆောင်ရေးအတွက်အခက်အခဲကြီးတစ်ရပ်ဖြစ်နေပါတယ်။ VOA သတင်းတောက်အာယနာပတ်စရီချာရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ပြောပြပါလိမ့်မယ်ခင်ဗျာ
။အသက်70နှစ်ကနေအသက်50ကျော်အမျိုးသမီးတွေဟာလစဉ်ဓမ္မတာလာတာကြောင့်မတန့်စင်သူအတွေအဖြစ်ယုံကြည်ခြင်းနဲ့ဟိန္ဒူဘုရားကျောင်းကိုဝင်ရောက်ဖို့တားမြစ်ထားတာကိုတရားရုံးချုပ်ကပိတ်ဖြတ်လိုက်တာကြောင့်ဆဘာရီမာလာဖျားเจ้าမှာအစင်လာသမားတွေနဲ့ liberal တွေကြားမကြင်မလဲဖြစ်စေခဲ့သလိုတရားရုံးချုပ်အနေနဲ့ဒီစီရင်ချက်ကိုပြန်ပြီးသုံးသပ်ဖို့လဲအယူခံဝင်ကြသူအများအပြားရှိနေပါတယ်။တရားရုံးချုပ်စီရင်ချက်ချပြီးနောက်ပိုင်းတောင်ကုန်းထိပ်ကဟိန္ဒူဖျားเจ้าကိုဖျားဝတ်ပြုနိုင်ဖို့ပြန်ပြီးဖွင့်လှစ်တာမှာတော့ဒေါသထွက်နေတဲ့ဆန္ဒပြသူတွေကဖျားเจ้าကိုတွားရလမ်းတွေကိုပိတ်ထားပြီးအမျိုးသမီးတွေကိုနှောက်ယှက်တရားရုံးအမိန့်အတိုင်းဖြစ်စေဖို့စောင့်ချက်နေကြတဲ့ရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းကြောက်ခဲတွေနဲ့ပစ်ပေါက်ခဲကြပါတယ်။အမျိုးသမီးသတင်းတော်တဦးနဲ့တက်ကြွလှုပ်ရှားသူတဦးတို့ကိုရဲတပ်ဖွဲ့ဝင်တရာလောက်စောင့်ရှောက်နဲ့ဖျားเจ้าနဲ့ဝင်ဖို့လာရောက်ကြတဲ့အချိန်မှာလဲဖျားเจ้าရဲ့ကျောင်းတိုင်ဆေးရတော်ကဝိပြူတာကိုရက်မယ်လို့ချင်းချောက်ခဲတာကြောင့်နောက်ကျောင်းပြန်လှည့်ခဲကြရပါတယ်။ကီယာလာပြည်နယ်ကနိုင်ငံရေးသုံးသပ်သူဆန်နီကွတ်တီအီဗရာဟင်ကအခုလိုပြောပါတယ်။
People especially devotees were totally against
ဘုရားရုံးဆုံးဖြတ်ချက်ကိုကိုးကွယ်သူတွေကလုံးဝဆန့်ကျင်ကြပါတယ်တိတ်ကိုပြင်းထန်တဲ့အတိုက်အခံမှာ
ဘာသာရေးကိုးကွယ်မှုမှာအမျိုးသမီးနဲ့အမျိုးသားဒန်းတူခွင့်ရှိတယ်ဆိုတော့တရားရုံးဆုံးဖြတ်ချက်ကိုအမျိုးသားတွေတွင်ဆန့်ကျင်နေကြတာမဟုတ်ပါဘူးအမျိုးသမီးအတော်များများကလည်းရှေးတုန်းဆင်လာတွေကကိုးကွယ်ယုံကြည်မှုမှာအလေးထားရမယ်ဒါကဘုရားသခင်ရဲ့ဆန္ဒကိုထိမ့်သိမ်းထားတာဖြစ်တယ်လို့ယူဆကြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကအမျိုးသမီး၄ဦးနဲ့စခဲ့တဲ့ဆဘာရီမာလာဖျားချမ်းကိုတက်ရောက်နိုင်ဖို့ ready to wait လှုပ်ရှားမှုကပြန်ပြီးတော့အရှိန်ကောင်းလာပါတယ်။သူတို့တဲကတူဖြစ်တဲ့ပက်မာပေလာကတော့အခုလိုပြောပါတယ
် It's a place for the public to come and worship but it's still not a public place
ဖျားချမ်းဆိုတာကအများပြည်သူလာပြီးဝတ်ပြုဖို့ပါဒါပေမဲ့လည်းဒါကအများနဲ့သက်ဆိုင်တဲ့နေရာမဟုတ်သေးပါဘူး။စီမင်းစီကံတတ်မှတ်ချက်တွေအတိုင်းလိုက်နာကြရမှာပါ
ဟိန္ဒူအယူအယဓမ္မတာလာတဲ့အမျိုးသမီးတွေကမတန့်စင်ဘူးလို့သတ်မှတ်ပြီးဘာသာရေးပူဇော်ပွဲတွေမှာပါဝင်ခွင့်မပြုပါဘူးနိုင်ငံရေးသမားဟောင်းလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဂျာယာဂျက်လီကတော့အမျိုးသမီးတွေကိုတားမြစ်ချက်ဟာဆိုရင်ဇုံလုံးကန်းယုံကြည်မှုသာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
် I strongly believe and I'd like to be disproved that
ဒီသတ်မှတ်ချက်တွေကိုအမျိုးသားတူကရေးခဲ့တာလို့ကျွန်မကတော့လုံးဝယုံကြည်တယ်အမျိုးသမီးတူအနေနဲ့ကတော့ဒါမျိုးလုံးမှမဟုတ်ပါဘူး
။တရားရုံးချုပ်ဆုံးဖြတ်ချက်အတိုင်းမကျင့်သုံးဘူးဆိုရင်တော့အိန္ဒိယနိုင်ငံရဲ့လူမှုရေးနဲ့ဘာသာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုမှာဆုတ်ယုတ်သွားစေနိုင်တယ်လို့လည်းအများအပြားကယူဆကြပါတယ်။အာနာယဘာရာတီးယားဂျန်နတာပါတီနဲ့ဆက်ဆက်တဲ့သဘောထားတင်းမာတဲ့ဟိန္ဒူအဖွဲ့အစည်းတွေကတော့တရားရုံးချုပ်ကဒေသရဲ့ဒလိထုံးတမ်းတွေနဲ့အစင်လာတွေကိုလစ်လျူရှုတယ်လို့ပြောဆိုပြီးဖျားเจ้าကိုမူလအတိုင်းဆက်ပြီးထားရေးကိုထောက်ခံထားကြပါလေရှင
်။ဒါကတော့မတ်တင်ကြီးထားရဲ့သတင်းတော်ကိုနားဆင်ကြရတာပါ။ View American တန်ရဲ့တောက်ကြနေမိနစ်ဖက်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်။မကြခင်ထုတ်လင်းမဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ View ကိုဝေဖန်အကြံပြုလိုတဲ့တည်တရှင်းတောင်းနေတဲ့ဆိုရင် View ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနက်6နာရီခွဲရှိပါပြီ VOA ကနေတောက်ကြနေမနက်ဖက်အစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်းသတင်းတော်အစီအစဉ်တွေကိုနားဆင်ကြဖို့ရှိသလိုအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
အားလုံးခြုံပြောရင်တော့ရန်ကုန်မန္တလေးမြန်လမ်းမှာရန်နေရှင်းရှင်းရေးအတွက်အားလုံးကစစ်ပညာရှိပြီး
ဒါကတော့ရင်မတော်တဆဖြစ်မှုတွေကြောင့်ကျန်းမာရေးထိခိုက်မှုတွေကိုကာကွယ်တန်ရေးအတွက်ကိုဝင်းမင်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်။နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ခင်ဗျာ။အခုတော့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်အောင်ပါ။အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းတောတောင်ထူရတဲ့ဗန်မြန်ပြည်နယ်အတွင်းကရှီဟောင်းမြို့တရှိမှုကိုဖော်ထုတ်ဖို့အတွက်အာဖဂန်နဲ့ပြင်သစ်ပူးတွဲရှီဟောင်းသုတေသအဖွဲ့ရဲ့ကြိုးပမ်းမှုတွေပိုလို့နီးစပ်လာနေပါတယ်။ဒီရှီဟောင်းကုံတွယ်ကြီးအချက်ချာမျိုးတရှိရာကိုသူတို့ဖော်ထုတ်နိုင်နေမယ်လို့လဲရှီဟောင်းသုတေသနအဖွဲ့ကမျှော်လင့်ထားပါတယ် VOA အာဖဂန်ဌာနကသတင်းတောက်ဇာဖာဘန်ယာနီပေးပို့ထားတဲ့သတင်းတော်ကိုမက်ခင်ပူတွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖြစ်စည်းခံထားတဲ့ဗုဒ္ဓရုပ်ပွားတော်တွေရှီဟောင်းဆောက်အုံတချို့ရဲ့နောက်ွယ်မှာကိုလာကိုလာရှီဟောင်းမျိုးတရှိခဲ့တဲ့ဆိုတာသက်သေပြနိုင်ဖို့အတွက်ဒီရှီဟောင်းသုတေသနအဖွဲ့ကဗမျက်မျိုးမှာ၃နှစ်ကျော်ကြိုးစားရှာဖွေနေကြတာပ
ါ Our work hereis to see who live there in which time
ဒီနေရာမှာဘယ်သူတွေဘယ်အချိန်လောက်ကဘယ်လိုပုံစံမျိုးနဲ့နေထိုင်ခဲ့ကြသလဲဆိုတာသိရဖို့ကျွန်တော်တို့စူးစမ်းနေတာပါ
နာမည်ကျော်ရှီယောသုတေသနပညာရှင်ဟူလီယိုဘန်ဒယ်ဆူဆာမီယန်တိုနဲ့သူ့ရဲ့ပြည်သူသုတေသနအဖွဲ့ကအခုရှာဖွေမှုတွေကိုဦးဆောင်နေတာပါအီတလီအစိုးရကငွေကြေးစိုက်ထုတ်ပေးပြီးတော့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကစက်မှန်ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ကနဦးတွေးရှိထားချက်တွေအရဆိုရင်ကိုလိုကူလာမျိုးဟာဒေသတွေအခရာကျတဲ့ကုံတွေရဲ့အချက်အချာမျိုးဖြစ်ခဲ့တာတွေ့ရတယ်လို့ဘန်ဒယ်ဆူဆာမီယန်တို့ကပြောပါတယ
် We know that maybe people coming from everywhere from the north Balkh
နေရာစုံကလူတွေဒီကိုလာကြတာပါ
from the south
Balkh ပြည်နယ်မြောက်ဘက်အာရှအလဲပိုင်းဒေသတွေကနေတောင်ဘက်မှာဆိုရင်လဲအိန္ဒိယကနေတရုတ်နိုင်ငံတွေအထိလာခဲ့ကြတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအချိန်ကတကယ့်မျိုးကြီးဖြစ်ခဲ့တာပါ။ဘာကြောင့်လဲဆိုရင်တော့ဒီနေရာကမြောက်ကနေတောင်ကိုသွားတဲ့အဓိကလမ်းမကြီးရှိခဲ့လို့ပါပဲ
။နောက်ထပ်ရှာဖွေတွေ့ရှိမှုတွေအရလဲဒီမျိုးဟာ600စုကနေ700စုနဲ့1700စုနှစ်တွေအထိဖွံ့ဖြိုးစီကားခဲ့ရဲဆိုတာဖော်ပြနေပါတယ
်။ Of course we know that this is Islamic but maybe there is more ancient maybe Kushan or
India ha Islamic empire ဆိုတာကျွန်တော်တို့သိပါတယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးရှေးကြကောင်းလဲကြာနိုင်ပါတယ်။ကူရှန်ဒါမဟုတ်ဆာဆနစ်အင်ပါယာတွေကဒီနေရာကိုသိမ်းပိုက်ခဲ့ရမျိုးလည်းဖြစ်နိုင်တာပါဒါကြောင့်လည်းဒီနေရာကိုကျွန်တော်တို့တူးဖော်ရှာဖွေနေတာပ
ါပြည်သက်ရှေးရောက်သုတေသနပညာရှင်ဒေါက်တာဟာဗီမွန်ချော့ပြောသွားတာပါဒီပြည်သက်သုတေသနအဖွဲ့ကိုတော့အာဖဂန်နစ္စတန်ရဲ့သတင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကရှေးရောက်သုတေသနပညာရှင်9ဦးနဲ့အတူတောက်သူကျောင်းသူကျောင်းသားအယောက်20ကအဖြစ်ကူညီပေးနေတာဖြစ်ပါတယ
်ဘာပါသစိကပလောနော်ဖရီယိုတီမိုဒိဆော့ခတ်မ်ရှာမပလောနော
်ဒီပေါ်ရှာဖွေတဲ့အဆင့်ပြီးရင်တော့ဖွံ့ဖြိုးရေးနဲ့ပြည်ရင်မုံမဲ့ရေးလုပ်ငန်းတွေဆက်လုပ်ပါမယ်ကျွန်တော်တို့ရဲ့ဒီရှေးရောက်မွန်းနေ့နေရာကိုအတောက်ပါဆုံးပုံဖော်ပြနိုင်မှုလည်းမျှော်လင့်ပါတယ
်အာဖဂန်ရှေးရောက်သုတေသနဆိုင်ရာကျွမ်းကျင်သူအဘူခါလစ်ခေါ်ရှစ်ပြောသွားတာပါအခုရှာဖွေတူးဖော်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲဒေသရင်းမှာခီးသွွားတွေကိုဆွဲဆောင်နိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကတော့ဒီနေရာအနီးမှာအပန်းဖြေတန်းချံတစ်ခုနဲ့အတူအနီးနားပြည်နယ်တွေကိုဆက်သွယ်ပေးတဲ့အဝေးပြေးလမ်းမကြီးတစ်ခုတည်ဆောက်သွားဖို့ကိုလည်းစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။ဆရာရှင်များရှင်ဒီထက်မှလစ်လန့်နေတဲ့နေရာတစ်ခုအတွက်ဓာပြက်ရွေးကောက်ပွဲတွေရှေ့တွင်ပတ်ထဲကျင်းပတော့မှာပါလူတော်မှာအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းနာကိုယ်စားတွေပါဝင်ရှင်တိုင်ကြားမဲ့ဒီကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားတွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 382
999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးသူတို့တွေVOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာအခုကတော့ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အတုံးတို့မနက်ဖြန်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအောင်ပါခင်ဗျာ
ဒီကနေ့တင်ပြမယ့် idiom အတုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းကB E A T beat ကရိုက်တာ A B O U T about ကဒီနေရာမှာအနည်းတစ်ပိုင်း T H E the B U S H bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကရိုက်ထလုံးရဲ့တိုက်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီနေရာမှာ about အစားအဓိပ္ပာယ်စင်တူတဲ့ around ကိုသုံးပြီ
း beatAround the bush.
Lule, piolo yabari. Now, John Yasmin Ligu, yin shimbia biazi. Nyepi, nyepan, tweyama. Chong newin boni de, nyedwi, a bien twalazi bu, chong bi bagani, wine do chow yagani, di don sente lare, lusu yabari me. Dajamu, nyeku, pimesuine, pi, pamesuine, baiko nepan, edilum hope, a yin bien bagani, wine chow ni de, the boga.ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ကရှောင်းကလုတ်တဲ့သဘောဖြစ်ပါလေအတိပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအားနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီအုံးနဲ့ပတ်သက်လို့ George Lou ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say Stop beating about the bush
ပြောချင်တာကိုပွင့်ပွင့်လင်းဘာလို့မပြောတာလဲဟိုရှောင်းဒီရှောင်းနဲ့လုံမနေနဲ့လို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say Stop beating about the bush
ပြောချင်တာကိုတည့်တယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
Beat about the bush
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါရမယ်မြန်မာနိုင်ငံမှာအမြန်လန်းတဲ့ရှိပြီးတော့အဲ့ဒီအမြန်လန်းတဲ့ပေါ်ပါရင်တိုက်တေးဆုံးဒဏ်ရာရတာတွေရှော့ချကာဝယ်နိုင်မှုအတွက်ရင်နဲ့လမ်းစည်းကမ်းလိုက်နာမှုအပြင်အခုလိုလိုက်နာအောင်ပံ့ပိုးပေးဖို့လိုတယ်လို့အရေးပေါ်အထူးကူတွေကထောက်ပြကြပါတယ်ဒီကြောင့်ရန်ကုန်ပြည်သူစေယုံကြီးရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အဝေးပြေးအမြန်လမ်းမပေါ်ကရင်တိုက်မှုနဲ့ထိခိုက်တေဆုံးမှုကာကွယ်ရေးအပိုင်းနှစ်အဖြစ်တင်ပြထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ရေးပေါ်ထပ်ဆရာဝန်ကြီးပမောက္ခဒေါက်တာမော်မော်ဦးခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတယ်ရတာတွေချော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အရှိန်အမြန်နှုံများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆရာတွေကိုဆွေးနွေးခဲ့ကြပါလေဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘယ်လိုအကူအညီတောင်းနေတာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘယ်လိုစည်းကမ်းတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလေဆရာစည်းကမ်း
မိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းဒီရင်မောင်းတဲ့မိုင်းနဲ့စပီကာ100 km/h km/h 100 km/h ဒါနံပါတ်1စီကအမှတ်1စီကတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အကောရင်မောင်းဖို့အားလုံးကဘတ်ပတ်မယ်တတိယစီကကတော့မြန်လန်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းတော်တွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတော့ဒါတတိယစီကနောက်တခြားစီကတွေကတော့မြန်လန်းရဲ့ဤချက်ပြစနစ်ဤချက်ပြစနစ်ကြောင့်လည်းမကြက်နာရေးတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဒီချက်ပြစနစ်ကမားနေဒီတော့မားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလဲနေကြတဲ့အခါတမျိုးပြီးအခုကျွန်တော်တို့ကစီကားကြက်နဲ့ပြန်ပြီးပြင်လိုက်တဲ့အခါမှာ
ကိုယ်မှလာညာကိုယ်မှလာကြောတက်ခိုင်းတာလားဒီကြောတက်ဖို့အတွက်အချက်ကြတဲ့တကယ်ကုသိုလ်ကျင့်သုံးရတယ်အဲ့ဒါကိုနားလည်မှုတွေလွယ်ပြီးအနောက်ရင်အများဖြင့်နောက်ကနေဝင်ပြီးတော့တိုက်လို့ရှိရင်ဒီလိုစီကံနေညာရှိဟုတ်ကဲ့ဆရာလောက်ထရရောဒီလိုက်နာတင်တဲ့စီကံနေရှိသလားဆရာကမ္မထားတဲ့စီကံနေမလိုက်နာတဲ့အခါစစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကံနေလိုက်နာနေတော့လည်းလမ်းရဲ့အခြေအနေရာသီတို့ရ ဒီလိုလည်းသူတွေကလည်းလူကြီးတဲ့အခါမှာဒီအင်ဂျင်နီယာဒီဇိုင်းရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုဒီမှာမှာလေသူတို့လည်းပဲရေမောင်းနေရဲ့သူ့မူပုံကြောင့်ရေဒီရာသီဥတုအခြေအနေကြောင့်ရေ
Now, Yavi Pitika Shiraga, be a Yoyo and do the Nyanla, Ubri, Langamu, and Nania. I'm getting Pia Mounaro, to the Pino Nyaki, Nimasoye, Nyalanga, me, Leon Ali, Yanne, or Daria Pivina, who may have it. I don't talk to you, young woman, Nyanama, Yanne, Kishi, Aloa, Tibina, Shibi, Timmy, Ubri, Langa, you know, who's in the Melody Sack.
Okay, she's in the item, my dear.
Women just said that ကျမကြီးကနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လင်းနေကြတိုင်းရင်သတင်းတော်အစီအစဉ်ကိုလှည့်ပေးအောင်ပါဗီယက်နမ်ဖွဲ့ဝင်နေကြဒေသကတိုင်းရင်းသားသတင်းတော်ဒီစူးစီးတင်ပြထားကြတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဝါဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့
ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေကြောင့်ရွာသားတွေရန်နဲ့ချီပြီးစစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ရှမ်းတိုင်းနယ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုအထွေရင်မှုဖြစ်တဲ့ဆိုင်းလိန်နဲ့တွေ့ဆုံနေတဲ့ချက်တွေကိုကြားကြရမှာပါရှင်။
ကျမကနန်းခေါင်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်မျိုးချစ်ပါတီ Rakhine Democracy Aperture ALD Party ga Kaung Saung Rue ye Pyat Tan Lam Mu Tamai go Le Sa de Atwe Jo Tin Tat Mat Chat Ta Song Ji ya Ma Shi Be Rakhine Democracy Aperture Alan Aok go Kho Lom Ho Let Twe Pu Paung Twa Pho Song Pyat Lai Da Phit De Lo Ai Chin Nya Chat Ma Pho Pyat Tha Ba De Sin Nwe Pwe go Rakhine Myo Chit Party ga Aukara Atwin Yin Mu Apa Win 9 U ne Rakhine Democracy Aperture Phat ga 4 U Tat Yauk Khe Ba De
ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်မြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် CNLD တမ်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။အောက်တိုဘာလ22ရက်နေ့နဲ့24ရက်နေ့တွေမှာ200ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရ
ော်ပူပေါင်းတပ်ဖွဲ့တို့ကြားပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းနမ်ရူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
။ကရင်လက်နက်ကိုင်အဖွဲ့စည်းများအားလုံးပြန်လည်ပေါင်းစည်းနိုင်ရေးအတွက်ကရင်ပါတီဖြစ်တဲ့ KNDP ပါတီကသဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ကရင်ပြည်သူတွေတောင်းဆိုချက်အရကရင်ပါတီပေါင်းစည်းနိုင်ပြီဖြစ်တယ်လို့ကရင်လက်နက်ကိုင်အဖွဲ့စည်းကလည်းပေါင်းစည်းတာပြန်လို့ချင်တဲ့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။အဲ့ဒီတောင်းဆိုချက်ကိုအခုလ20ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးကရင်လက်နက်ကိုင်ပေါင်းစည်းရေးအပြင်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကျင်းပမယ်ငြိမ်းချမ်းရေးညီလာခံမလဲသဘောထားကြီးစွာဆွေးနွေးစီလိုကြောင်းလဲတိုက်တွန်းထားပါတယ်
မွန်ပြည်နယ်ကြံ့မျိုးမျိုးနဲ့ရှေးဟောင်းရင်ကျေးမှုနဲ့တဘာဝပတ်ဝန်းကျင်ထိသေးလေးလာဆန်းစစ်ခြင်းသူတည်သနစာတန်းကိုအခုနှစ်မကုန်မီကြံ့မျိုးမျိုးနဲ့မှာစာတန်းဖတ်ကြားနိုင်ဖို့အပိတဆောင်ရွက်သွားမယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါရယ်စာတန်းဖတ်ဖို့မော်လမြိုင်တပ်ကူကပေါမော့ခတွေစောက်တာတွေသူတို့ဆိုင်ရာပါတာရလိုက်ဆောင်ရွက်ပြီးနိုဝင်ဘာလသို့မဟုတ်ဒီဇင်ဘာလစမှာဖတ်ကြားနိုင်အောင်ဆောင်ရွက်တော်မှာဖြစ်သလိုသူတည်သနစာအုပ်ထုတ်ဖို့အသည့်ကိုဆောင်ရွက်သွားမယ်လို့သူကပြောပါရယ်ကြံ့မျိုးမျိုးနဲ့ရှိရေဘူးစမ်းသွင်းများပါဝင်သမိုင်းဝင်ကြံ့မျိုးဘုရားကြီးကြောက်ဆောင်နဲ့ထုံကြောက်ကူတွေကိုလေ့လာပြီးစိုက်ပျိုးရေးနဲ့မြေကြီးတွေကိုလည်းသက်ခွဲလေ့လာခဲ့ပါတယ်။အဆိုပါသူတ္တဇနစာတန်းကိုလွန်ခဲ့တဲ့၈လကစတင်လေ့လာခဲ့ပြီးမွန်ပြည်နယ်လွှတ်တော်နဲ့မော်လမြိုင်တပ်ကူကသူတ္တီပညာရှင်တို့ပူးပေါင်းပြီးတော့လွှတ်တော်ဘတ်ဂျက်နဲ့ဆောင်ရွက်ထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။
ချင်းလူမျိုးတွေရဲ့အချင်းကရပွဲတော်ကြီးတစ်ခုဖြစ်တဲ့ချင်းရောရာခွာတိုပွဲတော်ကြီးကိုတိတိမျိုးကမ်းဟောက်ခမ်းမန်မှာအခုလ23ရက်နေ့ကနေ24ရက်နေ့အထိစီကားတိုက်မြိုက်စွာကျင်းပကြပါရယ်။နရက်တာကျင်းပတဲ့ခွာတိုပွဲတော်ကြီးမှာရှေးရခင်ကချင်းပိုးပွားများအစဉ်လာရ
ပြအောင်တဲ့ဆောင်ချင်းမိထွန်းချင်းတွေလှုပ်ဆောင်ခဲ့ကြသလိုရွရဝတ်စုံအကရင်နဲ့ဖြောပြတင်ဆက်ချင်းခေပေါ်တေးဂီတာနဲ့ဖြောပြချင်း ရွရဝတ်စားစီရင်မှုများပြသခြင်းရွရသုံးဆောင်များပြသခြင်းနဲ့မော်ဒယ်ရှိုးပြန်ပွဲများကျင်းပပြုလုပ်ခဲ့ပါတယ်ကျင်းသမိုင်းတုတွေတနာပညာရှင်တွေရဲ့ပြောဆိုချက်အရခွာတိုဘဲတော်ကိုအေဒီ1400ပတ်ဝန်းကျင်မှာစတင်ကျင်းပခဲ့ကြပြီးနှစ်ပေါင်း600ကျော်ရှိပြီဖြစ်တယ်လို့သိရပါတယ်ခွာတိုဘဲတော်ကိုရွရနှစ်တကူပွဲသို့မဟုတ်ကောက်ရိတ်သိမ်းပွဲသို့မဟုတ်မကောင်းဆိုးဝါးနင်ထုတ်ပြီးကံကောင်းခြင်းန
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့စန်တိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ်
ရှင်းဆက်ကောပါရီလုံဆောင်သွားအောင်မှလဲဆိုတာပါတီရဲ့အတွက်တွင်ရင်မူလဲဖြစ်ကြိုးရေးဆိုခွင့်ရှိသူလဲဖြစ်တဲ့ဆိုင်လိတ်ကိုနမ်ဟောင်ကနေဆက်သွယ်မေးမြန်းရမှာအခုလို့စပြောပါတယ်2018ခုကျွန်တော်တို့ပါတီရဲ့မူဝါဒလမ်းစဉ်နဲ့မကပ်ညီတဲ့အခါကျကျွန်တော်အဲ့ဒါကိုဆန့်ကျင်ကြောက်ကြက်တယ်နောက်ထပ်2020ခုနှစ်မှာဆက်ခေါ်တဲ့မြို့သားညီလာခံကိုကျွန်တော်မတက်တဲ့အခါကျတော့2005မှာကျွန
ဟုတ်ကဲ့ဒီအခက်ခဲတွေကြားတဲ့ကနှစ်ပေါင်း30အတွင်းမှာလူထုအတွက်ပါရီလုတ်ပေးနိုင်ခဲ့ပါတယ်ရှင်ပထမတစ်ချက်ကတော့ပေါက်ပေါက်40ကိုပြင်လုံစာချုပ်ကတိကဝတ်အတိုင်းကိုတိုင်းနာရီရဲ့ကိုယ်ပိုင်ကြံခွင့်နဲ့ကိုယ်တိုင်မှာကိုခံပြီးကွန်းကိုမဲရအောင်ကျွန်တော်တိုက်ပွဲဝင်တယ်2008ခြေကံဥပဒေဟာအဲ့ဒီတိုင်းနာရီရဲ့ဝင်ရည်ကိုပြည့်ပြင်တားကြည့်တဲ့အတွက်ကြောင့်ကျွန်တ က်တည်တစ်ခုဖြစ်ပါတယ်။ဒါဟာကျွန်တော်တို့တက်မီတိုင်းတာအကုန်လုံးအတွက်ကိုရဲရဲဝံ့ဝံ့လက်တည်ခဲ့တဲ့တက်တည်တာတစ်ခုတစ်ခုလို့ကျွန်တော်ညီမထုတ်ပြလို့ရပါတယ်
။ဒီနှစ်ပေါင်း30လုံးလုံးမှရှိတဲ့အတာချက်တွေက
အပ္ပဇ္ဇာရှမ်းအမျိုးသားရှမ်းတိုင်းသားတစ်ခုတည်းကိုဥပ္ပဒေပါတီခိုင်ရဲ့တစ်ခုကနေအခုရှမ်းပြည်တိုင်းသားအလုံးကိုပူဇော်ပြုတဲ့နိုင်ငံရေးခိုင်ရဲ့တစ်ခုကိုကျွန်တော်ကြောင်းလဲလိုက်နိုင်တယ်။ SNLD ဆိုတာရှမ်းတိုင်းသားတစ်ခုတည်းအတွက်ကိုညီညွမ်းပြီးလှောက်ဆောင်နေတာမဟုတ်ဘူး။ရှမ်းပြည်တိုင်းသားအကုန်လုံးရဲ့ဥပ္ပဒေထမ်းခွင့်တွေရရှိဖို့အတွက်ရှမ်းပြည်ညီညွတ်ခွင့်တွေရဖို့အတွက်ပြည်တော်ဝင်တွေနဲ့ပါတီတစ်ခုဖြစ်ပါတယ်။
ရှမ်းပြည်တန်းပေါင်းစည်းရဲ့အတွက်သွားနေတယ်ဆိုတော့လက်ရှိဖြစ်နေတဲ့မြောက်ပိုင်းလက်နက်ကိုင်ပြဿနာကိုရောဘယ်လိုဝိုင်းဝန်းကင်တွယ်သွားဖို့ရှိပါတလဲရှင်
။နိုင်ငံပြဿနာကိုနိုင်ငံကြီးကပြင်းထန်တဲ့အနေထားရောက်သွားပြီဆိုလို့ရှိရင်ဒီလက်နက်ကိုင်ပြည်ပခါကလည်းအလိုလိုမျိုးခုံရင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်မဖြစ်မနေတက်လို့မှာပြည်ရင်းရင်းကြံရေးစစ်မှန်တဲ့ဆက်ကြတီအောင်စုပေါ်ပေါက်ပြီးတော့မှတိုင်းနာတိုင်းအမျိုးသားတိုင်းကဓာတ်မြေကြီးရတဲ့ခုံရင်းတွေမရမချင်းနိုင်ငံရဲ့စော်ကြီးပုံစံအုပ်တွေဟာတိုင်းနာပြည်သူလူထုတွေရဲ့လုံးရဲ့ဆန္ဒနဲ့စက်ညီတဲ့နေသားမျိုးရောက်တဲ့အချိန်ကိုကျွန်တော်မဆုံးမနစ်စက်ပြီးပြန်ပန်းသွားမယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်တောက်ဖြူခိုင်အမ်းမြို့နယ်တပြူချိုင်ကျွန်းပြပင်လဟာချောင်းနဲ့အနီးတဝိုက်မှာတန်းနဲ့ချီတဲ့ဂုံးကောင်တွေတည်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အမ်းမြို့နယ်ပိုက်လိုင်းစောင့်ကြည့်ရေးလှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကိုမျိုးလွင်ကိုအာဏာပိုင်တွေဘက်ကဆက်သွယ်ရေးဥပဒေပုံမှန်68ကကြီးနဲ့အမ်းမြို့မှာရေစခန်းမှာအမှုဖွင့်ထားပါတယ်။ဒီအကြောင်းကိုတော့မောင်အေးကလည်းစူးစီးထားပြီးနိုင်ကိုအိမ်ကလည်းတင်ဆက်ပေးထားပါတယ်။
ကန်းနဲ့ချီတဲ့ဂုံးတွေတိတ်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့လို့အမှုဝိခံရတာနဲ့ပတ်သက်ပြီးဂူမျိုးလွင်ကအခုလိုပြောပါတယ်
ကောမင်းကတော့ဒီလိုတော့အွန်လိုင်းမှာစာမုလာတဲ့ဒီလိုဖြစ်နေတော့ဒီရတိမှာပေါ်ပြရတော့ဒီလိုမျိုးအောင်ဆောင်မင်းပြောတာရောခုံးကြီးကြီးကပဲပြောရပါမယ်နော်ခုံးကြီးကြီးတဲ့ဒီလိုလေးဆက်ချလိုက်ရတာပေါ့
ဂူမျိုးလွင်ဟာသူ့ရဲ့ Facebook စာမျက်နှာမှာစက်တင်ဘာလ22ရက်နေ့ကတိမ်ပေါင်းများစွာတော့ဂုံးတွေတိတ်ဆုံနေတဲ့ဓာတ်ပုံနဲ့မဒေးကျွန်းတဝိုက်ကစတင်ခဲ့တဲ့ရေမဲရောင်ညဉ့်ဉန်းရေတုတွေမူလရေရေတွေကိုကြဆုံးစီပါတယ်ဂုံးကောက်နေတဲ့ရေလုတ်သားတွေအရေပြားနာများဖြစ်ပေါ်စေတဲ့ဆိုပြီးရေထားခဲ့တာပါဒီလိုရေထားခဲ့တဲ့အတွက်အမ်းမြုံနဲ့သူအုပ်ချုပ်ရေးမှူးကကိုမျိုးလွင်ကိုဆက်တွေ့ဥပဒေပုံမှ68ကနဲ့အမ်းမြုံမှရေစကမ်းမှာအောက်တိုဘာလဆန်းမှာတိုင်ချက်ဖွင့်ထားတာဖြစ်ပါတယ်ကိုမျိုးလွင်ကတော့ဥပဒေကြောင်းရာရဆက်လက်ဖြည့်ရှင်းသွားမှာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါတယ် ခရိုင်တာဝန်ရှိသူတွေနဲ့သူဂုံးတွေသိဆုံးတဲ့နေရာကိုကိုယ်တိုင်ကြွားရောက်ခဲ့တဲ့ကြောက်ဖြူမြုပ်ကစရာထုံးလွင်ကတရားစွဲဆိုတဲ့ဟာအထင်မှမဟုတ်ဘူးလို့ခုလိုပြောပါတယ်။
ကျောက်ပြုခရိုင်ငါလုံကဥစည်းဆန္ဒပါဝင်တာဝန်ရှိသူတွေဂုံးတည်ဆုံးမှုဟာရေထူးညံ့ညံ့မှုကြောင့်မဟုတ်ဘူးမိုးရိပ်များပြီးရေချိုးဝင်ရောက်လာတာကြောင့်တည်ဆုံးနိုင်တယ်လို့အပူများပြီးတည်ဆုံးတာလည်းဖြစ်နိုင်ပြီးတက်တန်းကုန်ပြီးတည်ဆုံးတာလည်းဖြစ်နိုင်တယ်လို့ကျောက်ပြုမြို့နယ်အုပ်ချုပ်ရေးမှူးဦးရဲမြသိန်းကစက်တင်ဘာလကမှပြောဆိုထားပါတယ်။ လွန်ခဲ့တဲ့ဩဂုတ်လဆောပိုင်းကလည်းကြောက်ပြုမြို့နယ်စံတမ်မြစ်မှာရေရောင်ပြောင်းလဲမှုဖြစ်ပေါ်ပြီးနောက်အမ်းမြေပုံစတဲ့မြို့နယ်တွေကမြစ်ချောင်းတွေကိုလည်းကျင်ပြခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပေမဲ့အစိုးရဘက်ကတော့အခုချိန်ထိပြည်သူတွေကိုရှင်းလင်းတာမျိုးမရှိသေးပါဘူး။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ရွာသားတွေရာနဲ့ချီစစ်ပီးတင်းရှောင်နေကြရပါတယ်။
တော်ရရှင်တို့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။
VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်လေးကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်သွားပါမယ်။ VOA အမေရိကန်ကတန်ခါးနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့၈နာရီတနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိအတိုင်းတို့မီတာ16.6နဲ့20လေးတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနေ့ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေတဲ့အချိန်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပြသွားလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်တော်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပိုင်လုံးဘုံမီပို့တယ်သူဘယ်သူဆိုတာမကြခင်မှာဖော်ထုတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။လက်တွေကိုလည်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေပါတယ်။နယူးယောက်မြို့ရဲကော်မရှင်နာမင်းကြီးဂျိမ်းစ်အိုနီယယ်ကဒီလိုရက်ကိုကျူးလွန်သူတယောက်ဒါမှမဟု ယ်လို့သုံးသပ်ပြောဆိုကြပါတယ်။အဲလိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတထရမ်ကပြတင်ပြောဆိုပါတယ်။ရိုဟင်ဂျာကိစ္စမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့အတူတဘောဆောင်တဲ့အခန့်ကဏ္ဍကနေပါဝင်တင်ပြီးဒီလိုနီးလနဲ့လှုပ်ဆောင်ချက်အလုံးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့အကြောင်းဒါပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာဟာမတင်လျော်တဲ့အကြောင်းနဲ့လူခွင့်ရေးဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလေလူမျိုးရေးကောင်စီရဲ့လှုပ်ထုံးလုပ်နည်းနဲ့မကန့်ညီတဲ့အကြောင်းဒီဥက္ကဋ္ဌရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကတာတော်ရီနေ့ပုံမှန်တင်စာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအစီအစဉ်မှာအထောက်အကူပေးနိုင်ဖို့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံကိုနိုဝင်ဘာလတည်းတွားရောက်ဆွေးနွေးမယ်လို့အာဆီယံကပြောကြားထားတာနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုဌာနပြန်ပို့ဖို့အချိန်မတန်သေးတဲ့အတွက်စိုးရိမ်နေကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်သွယ်နယ်စပ်ကိုဖျက်ပြီးပြန်လည်သွားလာခွင့်ဆိုင်ရာသဘောတူညီချက်တစ်ခုကိုလက်မှတ်ရထုတ်ပြီးကြတဲ့အခါဆိုရင်မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံဘက်ကိုဆေးသွောကုတဲ့သူအရေးအတွက်များလာတယ်လို့အိန္ဒိယသတင်းတပုတ်မှာဖော်ပြထားပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကုချောချောသိန်းကြီးညာပြီးခဲ့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုချောအွန်လိုင်းဖြစ်ပြီးတော့အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတိုးတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိသောနေ့တည်မှာရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.